ဩဂုတ်လ၄ရက်နေ့ကအချိန်30မြောက်2012လန်ဒန်နယူးယောက်ဒီကမ္ဘာ့အိုလံပစ်အားကစားပြိုင်ပွဲရဲ့အမျိုးသားမီတာ400လက်ဆင့်ကန်လူကူးပြိုင်ပွဲမှာကမ္ဘာကျော်ယာကူးချန်ပီယံမိုက်ကယ်ဖက်စ်ပါဝင်တဲ့အမေရိကန်အသင်းကရွှေစိတ်ဆုကိုစုကူးခဲ့တာကြောင့်မိုက်ကယ်ဖက်စ်ဟာအိုလံပစ်သမိုင်းမှာတဦးတည်းရွှေစိတ်18ခုပါဝင်ဆုစိတ်ပေါင်း22ခုရရှိထားသူအဖြစ်မှတ်တမ်းဝင်သွားပြီဖြစ်ပါတယ်။အသက်28နှစ်ရှိပြီဖြစ်တဲ့မိုက်ကယ်ဖက်စ်ဟာအခုပါဝင်ရှင်ပြိုင်တဲ့အိုလံပစ်ပွဲကဒီလက်ဆင့်ကမီတာ400အလူကူးပြိုင်ပွဲဟာသူ့ရဲ့နောက်ဆုံးရေကူးပြိုင်ပွဲဖြစ်ပြီးနောက်ထပ်ရေကူးအားကစားပြိုင်ပွဲတွေမဝင်တော့ဘဲအနားယူတော့မယ်လို့ကြေညာထားပါတယ်။အသက်15နှစ်အရွယ်ကဩစတြေးလျက2000ခုနှစ်စစ်တနီနွေရာသီကမ္ဘာ့အိုလံပစ်အားကစားပြိုင်ပွဲမှာစတင်ပါဝင်ခဲ့တဲ့မိုက်ကယ်ဖဲလ်စ်ဟာ2004ခုနှစ် Athens အိုလံပစ်မှာရွှေတံဆိပ်6ခုကြေတံဆိပ်2ခု2008 Beijing အိုလံပစ်မှာသမိုင်းဝင်မှတ်တမ်းတင်ဖြစ်ရွှေတံဆိပ်8ခုရခဲ့ပြီးတော့အခု London အိုလံပစ်မှာရွှေတံဆိပ်4ခုနဲ့ငွေတံဆိပ်2ခုရရှိခဲ့ပါတယ်။တခါအမျိုးသားမီတာ1500ရေကူးပြိုင်ပွဲမှာတော့တရုတ်နိုင်ငံကဆန်ရန်က14မိနစ်30.32စက္ကန့်နဲ့ရွှေတံဆိပ်ရရှိသွားခဲ့ပါတယ်ခင်ဗျာ